ရန်ကုန်နဲ့မန္တလေးကစမှုဆောင်တချို့လုပ်ငန်းစတင်လဲပတ်နေပါပြီ။ COVID-19 ရောဂါကာကွယ်ရေးကိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေအတိုင်းပြင်ဆင်ပြီးပြန်ဖွင့်ခွင့်ရရတဲ့စက်ယုံတွေအကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စက်ယုံပေါင်း 8,000 ကျော်လောက်ရှိရဲ့မန္တလေးတိုင်းစက်ယုံ300လောက်ကပြန်ဖွင့်ခွင့်ရပြီးလုပ်ငန်းစတင်လဲပတ်နေပါပြီ။ဒါကတော့ကျန်းမာရေးဝန်ကြီးဌာနဦးစားပေးစစ်ဆေးထားတဲ့အထက်ကစက်ယုံတွေဖြစ်ပါတယ်။မန္တလေးတိုင်းလူဝင်မှုနဲ့လူဆွမ်းအားအရင်မြို့ဝင်ကြီးဦးအောင်ကြီးကမန္တလေးအခြေအနေကိုအခုလိုပြောပြပါတယ
်။စပတ်ကုန်မှုလို့ဆက်ယုံနေတော့ကျွန်တော်တို့ဖွင့်ပါတယ်ခင်ဗျာ။စေဝါဆက်ယုံနေပေါ့နော်။အဲ့ဒါကြီးတော့အဲ့ဒါကြီးတော့စစ်နေကြီးနဲ့ဖွင့်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီနေ့ကြီးတော့မမရစစ်စဲလောက်ရှိတော့ပါပြီ။ဟိုကျမ်းမာရေးဌာနကတော့တိကပေါ့ကြီး။သူသမတ်တိုင်းဒီအစ်စ်နေတိုင်းရောက်ပြီဆိုရင်ကျွန်တော်တို့ကဖွင့်ပေးမှာပါ။8,130 ယုံပေါ့နော်ကျွန်တော်တို့ကတော့
မန္တလေးတိုင်းကစက်ယုံတွေကိုစစ်ဆေးဖို့တပ်ဆိုင်တဲ့မြို့နယ်လိုက်တိုင်းအစိုးရကဖွဲ့စည်းပြီးစစ်ဆေးနေရလို့ဝင်းကြီးဦးအောင်ကြီးကပြောပါတယ်။ရန်ကုန်တိုင်းမှာတော့စစ်ဆေးဖို့ရှိရစက်ယုံပေါင်းက6,632ယုံဖြစ်ပြီးဧပြီလ20ရက်ကနေ30ရက်ဆယ်ရက်အတွင်းစက်ယုံပေါင်း2,600လောက်စစ်ဆေးပြီးခဲ့တယ်လို့ဆိုပါတယ်။အဲဒီ2,600ထဲကစက်ယုံပြန်လဲပတ်ဖို့တင့်တော်ပြီး A အဆင့်သတ်မှတ်ထားတဲ့စက်ယုံက940ရှိရလို့ရန်ကုန်တိုင်းအစိုးရကပြောပါတယ်။အစိုးရလမ်းညွှန်ထားတဲ့စက်ယုံတွင်းတယောက်နဲ့တယောက်6ပေအကွာသတ်မှတ်ချက်ကိုလည်းစက်ယုံတွေရဲ့အခြေအနေအရအဆင်ပြေအောင်စီစဉ်ပေးရကြောင်းရန်ကုန်တိုင်းလူဝင်မှုနဲ့လူဆွမ်းအားအရေးမြေဝင်ကြီးဒေါ်မိုးမိုးစုကြည်ကပြောပါတယ်
။အစ်စက်ယုံတွေမှာတော့အမတို့ကဟိုစက်မှားရေးနဲ့ညီညွတ်ဖို့ဆိုရင်နေရာတိုင်းဆက်ဆဲလို့ရှိမှန်းရဲ့အဲ့လိုအခြေအနေမျိုးဆိုရင်နည်းနည်းချင်းဆိုင်မဟုတ်ပြောင်းမျိုးဖြစ်ရမယ်။နောက်ကြိုးပြရမယ်။နောက်ပြီးဆိုရင်ပါတီချင်းကာကွယ်မှုတွေနဲ့ဆောင်ရွက်ရတယ်။ဒါပေမဲ့အဲ့လိုပြီးလဲဟိုကတ်တာပေါ့နော်ဒီကတ်တဲ့ဆံတော့မဖြစ်စီရဘူးပေါ့နော်။ဟောလုပ်ငန်းရှင်ရောအလုပ်သမားတွေရောဟောအားလုံးအတွက်လုံလောက်တဲ့ကျန်းမာရေးစောင့်ဆောင်မှုမဟုတ်တော့လေ။ဒါကတော့ပြေးထားလိုက်နာပြီးဆောင်ရွက်ပေးကြဖို့ကတော့အားလုံးပေါ့။ထိတ်တန်းကြောက်ကြပြီးပါတယ်နော်
။စက်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းပြင်ဆင်ထားတာရှိမရှိ AB လာကုန်အထိစစ်ဆေးသွားမယ်ဆိုပေမဲ့အများစုကြံသေးလို့အခုမေလ15ရက်အထိအစိုးရကတက်တန်းထပ်တူပေးထားပါတယ်။စမှုမျိုးတော့လှိုင်းသာယာရဲ့အခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကအခုလိုပြောပြပါဗျ။ဟိ
ုလှိုင်းသာမျိုးနေမှာစက်ရုံက2000မီပါလောက်ရှိတယ်။ဆိုတော့အခုမှ900ကျော်ဆိုတော့အများကြီးလိုတယ်။တော်တော်လေးစစ်သေးဖို့အတွက်ကိုလာရောက်တင်ပြတဲ့စက်ရုံတွေရှိတယ်လို့မတင်ပြတဲ့စက်ရုံတွေလည်းအများကြီးရှိတယ်။စက်ရုံကိုယ်တိုင်ကကျွန်တော်တို့ကိုစစ်သေးပေးပါကျွန်တော်တို့အစင်းဖြစ်နေပါပြီဆိုရင်ကျွန်တော်တို့ကဒီဘက်ကစစ်သေးမှုကအမြန်ဆုံးကျွန်တော်တို့လုပ်ပေးတာပေါ့ဒီစစ်သေးရဲ့ဖွဲ့ရတော့
စက်ယုံတွေပိတ်ထားတဲ့ကာလအလို့သမားတွေအဆင်ပြေအောင်လူမှုဖူလုံကြီး40ရာခိုင်နှုန်းအစိုးရကပေးနေပါတယ်။အစိုးရရဲ့လူမှုဖူလုံကြီးစီမံကိန်းအတွက်အကျုံးဝင်တဲ့အာမခံလုံတိုင်းအင်အားက13,460တန်းရှိရလို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလို့ရှင်တဲ့အလို့သမားအင်အားကနိုင်ငံတိုးတက်ဖို့အဓိကကြပြီးဟန်ချက်ညီပူးပေါင်းဖို့ဒီကနေ့မေလ1ရက်103ချိန်မြောက်အလို့သမားနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကတဝန်လွှာပေးပို့ထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ်။